အပြစ်ခတ်ရက်စဲရေးသဘောတူညီမှုမလုပ်ဆောင်နိုင်ခင်မှာအစိုးရဘက်ကတင်ပြလာသလိုစစ်ရှောင်တွေရဲ့နေရက်ပြန်ရေးအရင်လုပ်မယ်ဆိုရင်ငြိမ်းချမ်းရေးကိုမြင်တွေ့ရမှာမဟုတ်ဘူးလို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံတဲ့အချိန်မှာတင်ပြခဲ့တယ်လို့KBC ကချင်နှစ်ချင်းခရိယံအဖွဲ့ချုပ်ဥက္ကဋ္ဌကပြောဆိုလိုက်ပါတယ်။တက်မတော်ပေါ်မှာအတရေဖြတ်မှုနဲ့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ဒုတိယဗိုလ်မှူးကြီးတန်းထိုက်ကမြကြီးနားမြို့တရားရုံးမှာဥတိုက်လျှောက်ထားခဲ့ပြီးတော့တပ်ဖက်ကနေပြန်လည်ရုတ်သိမ်းပြီးတဲ့ရပ်ပိုင်းအတွင်းမှာပဲ KBC ဥက္ကဋ္ဌဒေါက်တာခလမ်ဆမ်ဆောင်နဲ့တက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့မနေ့တုန်းကမန္တလေးမြို့မှာတွေ့ဆုံခဲ့တဲ့အချိန်ပြောဆိုခဲ့တာပါ။အကြောင်းပြေဆုံးကိုတော့ VOA မြန်မာပိုင်းသတင်းတောင်ကိုဇော်ထက်ကသတင်းပေးပို့ထားပါတယ်။
KBC နှစ်ချင်းခရီးရန်အဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာကလမ်ဆန်ဆောင်ကတပ်မတော်ရဲ့ဂုံတိုက်ကညှို့နှွမ်းစေရာပြောဆိုခဲ့တဲ့ဆိုရဲအကြောင်းပြချက်နဲ့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ဒုတိယဗိုလ်မှူးကြီးတန်ထိုက်ကပြစ်မှုဆိုင်ရာဥပဒေပုံမှန်200နဲ့မြကြီးနားမြို့တရားရုံးမှာဩဂုတ်လ16ရက်ကဥတိုက်လျှောက်ထားခဲ့တဲ့ကိစ္စကိုပြန်လည်ရုပ်သိမ်းပြီး2ရက်အကြာစက်တင်ဘာ12ရက်နေ့ကတပ်မတော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့ KBC ဥက္ကဋ္ဌတို့မန္တလေးမြို့မှာတွေ့ဆုံခဲ့ကြတာပါတွေးဆမှုရဲ့အတွင်းတပ်မတော်ဘက်က KBC ဥက္ကဋ္ဌကိုတရားစွဲရာရုတ်သိမ်းတဲ့အကြောင်းငြင်းငြင်းရေးလက်တွဲဆောင်ရွက်ဖို့ပြီးတော့ဘာသာရေးဖိနှိပ်မှုတွေတပ်မတော်ဘက်ကမရှိကြောင်းဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကပြောခဲ့တယ်လို့ဆိုပါတယ် KBC ဥက္ကဋ္ဌဒေါက်တာကလမ်ဆန်ဆောင်ဘက်ကတော့နှစ်ဖက်ငြင်းငြင်းရေးကိစ္စတွေပြန်ဆနိုင်ဖို့နဲ့ဆက်ဆောင်တွေအိမ်ပြန်နိုင်ဖို့အဓိကဆွေးနွေးခဲ့ပြီးနှစ်ဖက်အပြည့်အဝရေးထိုးပြီးမှပဲဒေသခံတွေနေရပ်ပြန်ရေးကိုမျှော်လင့်ကြောင်း VOA ကိုအခုလိုပြောပါတယ်
အခုကျွန်တော် NRPC နဲ့လုပ်နေတဲ့အပေါ်မှာဒီစက္ကနရကိုအရင်ပြန်မယ်ဆိုတဲ့အပေါ်မှာပေါ့နော်ဒီစက္ကနရပဲပြန်ပြီးတော့ပေါ့ဒီ peace process ကိုတော့မရောက်နိုင်ဘူးပေါ့အဲ့ဒါကြောင့်ကျွန်တော်ကတော့ဒီ KCC နဲ့တော့ဒီ KO နဲ့လည်းကျွန်တော်ဆွေးနွေးပြီးတဲ့အချက်ကတော့ bilateral to be မှာအားလုံးပြန်ရေးကိုဆက်လုပ်ကြပါစို့ဆိုတဲ့ပုံပေါ်ဆက်ဖြစ်ပါတယ်ဒါကြောင့်မလို့အလုံး IDV တွေအလုံးတွေပြန်ရင်းငင်းချမ်းကြီးတွေခြေလမ်းတလောင်းကိုကျွန်တော်တို့စပီးတွေ့ရမှာဖြစ်တယ
်။နှစ်ဖက်တပိုင်းဆိုင်ရာကိစ္စရေးဆွေးနွေးရအခါမှာအလျှော်အတင်းနဲ့ညှိနှိုင်းကြဖို့လဲဆွေးနွေးခဲ့ကြတာမှာတပ်မတော်ဘက်ကငင်းချမ်းကြီးကိုအချိန်ယူပြီးပူးပေါင်းဆောင်ရွက်ဖို့မျှော်လင့်ကြောင်းဒေါက်တာကလမ်ဆန်ဆောင်ကပြောပါတယ်
။ဒါမဲ့ဒီချက်ချင်းကြီးကြောင်းလေးတို့မရတဲ့အပိုင်းမှာလဲတို့တို့ရုံးကနေရတယ်လို့လဲကျွန်တော်အဲ့လိုပဲမြင်ပါတယ်။ဒီဆုံဆွေးနွေးကြီးမှာတင်းတင်းဆက်ချက်ပေါ်မှာမြစ်တာနဲ့ပေါ်တော့ဒီအပြုတ်တော်နဲ့ဟိုငင်းချမ်းကြီးကိုအားလုံးဆောင်ရွက်တော်မယ်ဆိုတော့ဖြစ်နိုင်မယ်လို့ကျွန်တော်အဲ့လိုပြင်နေပါတယ
်။ကချင်နှစ်ချင်းခရီးရန်အဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာကလမ်ဆန်ဆွန်နဲ့အတူဆေးရော်ဖော်ရန်ဒူးမိုင်ဆေးရော်ဖော်ရန်ကားလီပြီးတော့ငင်းချမ်းကြီးဖော်ဆောင်ရေးအဖွဲ့ PCG ကဦးလမိုင်ကွမ်ဂျာနဲ့ဦးခပရာခွန်အောင်တို့တက်ရောက်ခဲ့ကြတာပါ။တပ်မတော်ကာဝေးဦးစိချုပ်ယုံကလည်းဒီတွေ့ဆုံမှုအကြောင်းသတင်းထုတ်ပြန်ထားပါတယ်။KIO ပါတဲ့မြောက်ပိုင်းမဟာမိတ်လေးဘွဲ့နဲ့အစိုးရညီညာရေးကိုယ်စားလှယ်အဖွဲ့တွေနှစ်ဖက်အပြစ်ခတ်ရစဲရေးအတွက်လာမယ့်စက်တင်ဘာ16ရက်နဲ့18ရက်တို့မှာကျိုင်းနှုံမြို့မှာတွေ့ဆုံသွားဖို့လည်းရှိသလိုတပ်မတော်နဲ့ KIO အဖွဲ့ကြီးကြားမှာလည်းအပြစ်ရစဲရေးအတွက်တရားတွေ့ဆုံဆွေးနွေးခဲ့ကြတာလည်းရှိပါတယ်။2017ကနေပြန်ဖြစ်ပွားနေတဲ့ကချင်လက်နက်ကိုင် KIA နဲ့တပ်မတော်ကြားတကြောပြန်တိုက်ပွဲကြီးကြောင်းကချင်နဲ့ရှမ်းမြောက်မှာစစ်ဆောင်ဥယျာဉ်တသိန်းဝန်းကျင်ရှိပြီးသူတို့နေရပြန်နိုင်ဖို့ကချင်စစ်ဆောင်များအကူအညီကယ်ဆယ်ရေးကော်မတီ KHCC ကစူးစမ်းနေရလဲဖြစ်ပါတယ်။